ရခိုင်ပြည်နယ်တွင်းမှာစီးပရိခါတွေမှာအရက်သားထိခိုက်ဒိဆုံးသူတွေရှိနေသလိုလက်နက်ကင်ဖွဲ့စည်းပြီးနေဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူရေအတွက်ကလည်းတိုးလာနေပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေအတွက်အယောက်90ကျော်သွားပြီလို့ရခိုင်လူမှုဖွဲ့စည်းရေးကပြောပါတယ်။ပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းစင်တာကိုနိုင်ကိုအင်ကပြပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။စီးရေပတိပခတင်းမှနေဆဲရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါမနေ့ကဗူဒီတောင်မြို့နယ်ဒုံတိန်စစ်ဆောင်စခန်းနေရွာသား6ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးထားတယ်လို့စစ်ဆောင်စခန်းတွေကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံသွင်းမှုကိုစစ်စောထုံးကပြောပါတယ
်သူတို့ရောကအလေးချောင်းပေါ့နော်သူတို့ရောကအဲ့ဒီဒုံတိန်နဲ့ဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့သူတို့ကဒီရောကိုပြန်တော့ပြန်လာအဲ့လိုမျိုးတော့ရှိရှိတာပေါ့နော်သူတို့ကရောကိုတော့ပြန်တော့ကြပြီးတော့မှရောမရှိတဲ့ပြည်သူကိုတိုက်ကြထပ်တော့ပြီးတော့ထပ်ပြန်လာကြည့်တယ်အဲ့တော့ဒီချိန်မှာလက်မှန်ကြည့်တော့ပေးတဲ့ပြည်သူတွေကပြန်လာလို့ပြောတယ်သူကဘူးတော်မျိုးလူခေါ်တဲ့သူတွေကြားပါတယ်အရင်ကတော့မရောက်သေးဘူးရောက်ခဲ့
လက်ရှိသူတို့တွေကိုပယ်မှာထိန်းသိမ်းတာမှမသိရှိသေးဘူးလို့ကိုစစောသွန်းကပြောပါတယ်အဖမ်းခံရသူ6ဦးမှာဒုံတိန်ကစေးရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအတည်ပြုပြောပါတယ်။ဇွန်လ23ရက်နေ့တုန်းကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေထဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်။
အဲ့ဒီရွာမှာမင်္ဂလာဘူးရှိတယ်အဲ့မင်္ဂလာအခက်နဲ့မလုပ်ခင်ပါအကျိုးလက်ဆောင်ဝေးဆိုတာရှိတယ်အဲအမင်းနာဝဲကျကကျွန်တော်တို့ခမီးလူမျိုးတွေပေါ့သူကစူးပြီးတော့ကြွားကြတဲ့အခါအစ်စင်ရင်းနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်သွားလိမ့်က
ြအဖမ်းခံရတဲ့သူတွေထဲမှာညဦးမြို့နယ်စေတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ်
လူရှောင်းရောင်းမင်းမတယောက်ဆိုတော့မင်းသားကလည်းလာပါပြီရောက်ကြတယ်ကတော့ကျတော့ရှောက်ခဲ့မှာဘယ်သူနဲ့မှဆက်သွယ်မှုမရှိပါသူတို့ကသူတို့ကကိုနေရတဲ့ရောမှာဟိုကိုယ့်ရဲ့ဒီပါတယ်ကြံခဲ့ပါအဲ့ဒါလက်ကြည့်တာပါလက်ကြည့်တော့အပြန်မှာဖမ်းတာပါ
ဖမ်းခံရသူ25ဦးထဲမှာကြောက်စီပြင်ကြီးရွာကဆိုင်အတွက်ကုန်ပစ္စည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးတွေတွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်အဖမ်းစီခံတဲ့သူတွေဟာမြောက်မြို့နယ်ရအောင်ပြင်ကြောက်စဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကတူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနယ်စုမျိုးလူမျိုးတွေဖြစ်ကြပါတယ်ဒီလိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုစစ်ဆေးနေစေလို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှုဘုံမှုချုပ်စွန်မင်းထုံးက VOA ကိုပြောပါတယ
်ကျွန်တော်တို့စစ်ဆေးနေတဲ့ဆီပါလေခင်ဗျကျွန်တော်တို့စစ်ဆေးတဲ့ဟာတွေတော့ပြုလို့ဆိုတော့မရဘူးအဲ့ဒီတော့အကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ထုတ်ပြန်ပြီးပါမယ်
။လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေဖြစ်ပါတယ်။မနေ့ကလည်းမင်းပြားမြို့နယ်ဒိုင်းသာကြီးရွာနေမှာတပတ်တပ်ပွဲတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းတို့ကပြောပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခအတွင်းကြီးရွာသားတွေလည်းအေအေနဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေများပြားနေပါတယ်။ရခိုင်လူမှုဖွဲ့စည်းတွေကလည်းကောက်ယူထားတဲ့စည်ရင်ရမတင်ကမှုနဲ့ဖမ်းဆီးခံရမှုအရေအတွက်90ဆက်မနည်းရှိနေတယ်လို့အနောက်တကားဒေသကူညီစောက်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်
။ဟိုလက်ရှိကျွန်တော်တို့ကြောက်တော့ကျင်းစခန်းမှာရှိတာက20ကျော်ရှိတယ်။နောက်ပြီးတော့ဒီစစ်တွေလက်မြောက်ဦးမှာရှိတာက20ကျော်။ခဏခဏတော့ရှိနေတယ်လား။ဒီမှာစစ်စစ်ကန်နေရတာတော့အဲ့လိုလောက်တော့ရှိတယ
်။သူတို့တွေကိုအကြံဖက်မှုဥပဒေပုံမှန်50ဆက်မြင့်ဆွဲနဲ့တော်လကောက်မတရားတင်ဆက်သွယ်မှုဥပဒေ18တိနဲ့တော်လကောက်အမှုဖို့အရေးယူခံထားရပါတယ်ခင်ဗျာ
နိုင်ကွင်းတိဆက်ပြီးသားဖြစ်ပါတယ်